2015年8月1日、阿古勒多嘛，别人等待伊国民的库破，比如新疆看啥，比如超越你的啵。现在也没有不良消息话了，怎么样？
那从现在起的五百里了，已经所有的钱包边，但是嘛，你也开始图片里了，而且开始在淘宝都不要手表，但是用嘛新年的等于也还是给，啊，陆陆陆也昂说的，怎么样呢？波兰的公司就钱包，这个啊，去年的库房嘛，一个月了，现在一段。
democratic算你这个表演咯，表演也蛮好的。所以说，去年的库房嘛，一个月了，现在一段，democratic算你这个表演咯，表演也蛮好的。所以说，去年的库房嘛，一个月了，现在一段，democratic算你这个表演咯，表演也蛮好的。所以说，去年的库房嘛，一个月了，现在一段，democratic算你这个表演咯，表演也蛮好的。所以说，去年的库房嘛，一个月了，现在一段，democratic算你这个表演咯，表演也蛮好的。所以说，去年的库房嘛，一个月了，现在一段，democratic算你这个表演咯，表演也蛮好的。所以说，去年的库房嘛，一个月了，现在一段，democratic算你这个表演咯，表演也蛮好的。所以说，去年的库房嘛，一个月了，现在一段，democratic算你这个表演咯，表演也蛮好的。所以说，去年的库房嘛，一个月了，现在一段，democratic算你这个表演咯，表演也蛮好的。所以说，去年 叫嘛，电台里面不就那个哎几个五的嘛，大概啊八分那么几条，哎着老老不给上嘛，咱村里的给上，对呀，农家嘛还都欠的，咱们哎今年个这里又出了包了了，哎那个我这边啥包的呀，就那个我们家，啊苦啊，啊现在的苦好嘛。那龙路也好贵的，你家的一柜里边的够细的，啊，这些嘞柜里边别多都细的，你花里的比较那个细色布的，那边舒服，啊，拉拉布面我们穿，啊，要木布也见到了，衣服啊那些细的都穿，都到傍晚嘛别弄那么辛苦，别弄别样的，啊，出这边拿红色的，今年多里的你那些 process， 啊，咱皮刚皮烂那一年，旅游是困难的。
ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်လို့ပဲဒေါင်ဆန်းစုကြည်ကလည်းပဲသမရတူကာကွယ်ဦးစီးချုပ်တို့နဲ့တွေ့ဆုံဖို့ဆိုပြီးတော့ကန့်လန့်တောင်းဆိုလိုက်တာတွေရှိပါတယ်အစိုးရဘက်ကလည်းလွတ်တော်ကော်မတီရဲ့အစီရင်ခံစာထွက်တဲ့အထိစောင့်ပါဆိုပြီးတော့ပြောနေတာလည်းကြားရပါတယ်ခင်ဗျာဆိုတော့အခုလိုပေါ့လေတစ်ဖက်နဲ့တစ်ဖက်ဖြစ်ပေါ်လာတဲ့အခြေအနေတွေဟာတင်းမာမှုတစ်ခုလို့ဆရာအနေနဲ့သုံးသပ်လို့ရတယ်ခင်ဗျာဘာတွေများဆက်ဖြစ်နိုင်လို့ဆရာအနေနဲ့မြင်မိပါလဲခင်ဗျာ
ကျွန်တော်တင်းမာမှုလို့မထင်ပါဘူးဒါပေမဲ့ဒေါင်ဆန်းစုကြည်ဘက်ကလည်းဒီတိုင်းပြည်ရဲ့အရေးကြီးတဲ့ပုံစံကီးပလေယာတွေကြားထဲမှာညီနိုင်ကျင်တဲ့ဖြည့်ချတဲ့လေဆိုတာကောင်းတဲ့အသားလားဆိုတော့တစ်ဖက်ကတည်းကသူအကြောင်းပြချက်နဲ့သူခိုင်နေတာပေါ့ဗျာဘာလို့လဲဆိုတော့ဒီကိစ္စကလွတ်တော်ကိုကြိုးပြီးလုပ်တယ်လို့ဖြစ်ပေါ်လာတယ်လို့လားကျွန်တော်တို့စုရဲ့ဆွေးနွေးညီနိုင်ကျင်တဲ့ဆိုတဲ့ယက်တိချက်ကိုသဘောကျပါတယ်ဆိုတော့ရှိရတော့လက်တွေ့တောက်ဆိုတဲ့ကိစ္စတော့တခြားစဉ်းစားရတယ်အများကြီးရှိတာပေါ့ဟုတ်ပါပါဗျာဒီမနိုင်ငံကြီးမှာတည့်ရဲ့ခန်းကန်လာအရေးကြီးရယ်ဆိုတော့ကျွန်တော်တို့လည်းအင်တာနက်ပြောတဲ့ရေးလဲရေးနေတာသို့တော်တာ PLS တင်မဲ့ reality ကပုံမဲ့ပြောလို့ရှိရင်တော့ဥစ္စာရတာပေါ့အဲ့ဒါအမြင်ဆိုကာကွယ်ရေးဝန်ကြီးအပါအဝင်ကျန်တာတွေကသူ့အောက်ကစာချုပ်ဆိုတာပုံမှန်ရှိတာ formal အခုလိုမျိုးအပြန်လဲပြည်သက်ရေးဥပဒေနိုင်ငံကြီးတင်စင်မှုဝင်တူနေတဲ့ကာလမှာကျွန်တော်တို့က formal တွေကိုရေးစားဖို့တော့ကြိုးတယ်အဲ့တော့ကျွန်တော်တို့သဘောကတော့ informal reality ကို informal နည်းနဲ့ချင်းချက်တာ side effect နည်းမလားပေါ့အဲ့လိုစဉ်းစားလာအဲ့လိုပြောလို့တော့ဆက်စုကြီးဝေဖန်တဲ့သဘောမဟုတ်ပါဘူးသူ့ရဲ့ border ကိုသဘောချပါတယ်သူတို့ချင်းချက်တဲ့နေရာမှာတော့နှစ်ဖက်မျက်နှာမပြအောင်နှစ်ဖက်လူသားလွတ်လာဖြစ်အောင်ချင်းချက်ကိုကောင်းမလားလို့စဉ်းစားမိတာ
နောက် NLD ပါတီကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပေါ့လေလူလူသဘောထားတွေစမ်းသပ်တွေကောက်ယူနေတာ90ရာခိုင်နှုန်း80ရာခိုင်နှုန်းစသဖြင့်အများစုကထောက်ခံကြတယ်လို့ဆိုပါတယ်ခင်ဗျာ။ဟိုဆရာအနေနဲ့ရောဒီဆောင်ရွက်ချက်တွေပေါ်မှာရောဘယ်လိုတွေများတုံ့တက်လို့ရပါလဲခင်ဗျာ
။အဲ့ဒါတော့ကိုယ့်ရဲ့လင်းပြောရရင်လူလူစတက်စင်ဝဲဆိုတာကျွန်တော်တို့နိုင်ငံလိုအခြေအနေမျိုးမှာကျွန်တော်သိယုံကြည်မရှိဘူးရကိုယ့်ရဲ့လင်းပြောရရင်ကောက်တဲ့သူဖြစ်စေခြင်းနဲ့ပတ်ကိုဖြစ်သွားတာလည်းများပါတယ်။နောက်တစ်ခုကလူလူပေါ့။လူလူကအရေးကြီးတယ်ဆိုပေမဲ့လက်ရှိအခြေအနေမျိုးမှာလူတို့ကဒီလိုမဟာဗျူဟာသဘောဆောင်တဲ့အပြောင်းလဲရှင်းကပ်ဖို့တာဝန်လည်းမရှိဘူးလက်တွေ့လုံးနေရတဲ့စိတ်မရှိဘူးဒီနေ့ရှိရှိကြမယ့်အခြေခံဥပဒေဖတ်ဖူးတဲ့သူဘယ်နှယောက်ရှိမလဲဒါလေးနိုင်ငံကြီးကောင်းဆောင်တွေတောင်မဖတ်ဖူးတဲ့သူအများကြီးရှိနေတာဟုတ်အဲ့ဒီတော့ဒါကတော့ယူဆမျိုးမျိုးပေါ့လက်ရှိအခြေအနေမှာဆန္ဒခံယူဝဲဆိုတာရည်ရည်စက်ချင်းတဲ့နေ့ကိုကျွန်တော်တို့စိတ်ပုံဝင်မကြဘူးဒါကလီဒါရှစ်ဆန်းကန်လားလီဒါရှစ်ကတင်းတင်းလားအသိရေးတယ်လားဆိုတာကိုပါကိုပဲဆုံးမရဘူးလို့ထင်တ
ယ် UNFC တို့ UNA တို့လိုပြည်တွင်းပြည်ပတိုင်းသားအဖွဲ့အစည်းတွေကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုအစအဆုံးအသိရေးတာကောင်းတယ်ဆိုပြီးတော့ခံယူချက်ရှိကြပါတယ်ဆရာကလည်းကြားမှာပေါ့လေ
အဲ့ဒါကြီးကရှုပ်ထွေးတယ်ဗျ အပြင်ကအဖွဲ့တွေကတော့အသေးသေးဆိုတာသူတို့စာပြောတာလေဒါကတော့သူ့အယူဆပေါ့လွတ်တော်တွေရောက်နေတဲ့ပါတီတွေကတော့ကျွန်တော်တိတိတော့တော့အသေးသေးလက်မခံဘူးဗျပြင်ရေးပဲအကြောင်းအရာကိုထောက်ထားပြီးပြင်ရေးက reality လက်တွေ့ကြတယ်လို့ယူဆတာတွေကအများဒါကလွတ်တော်တွေရောက်နေတဲ့ပါတီတွေပြောတာတော့ပါတီတွေကကျွန်တော်ရှိတွေ့မှုမရှိဘူးမသိဘ
ူးနိုင်ငံကတောင်းဆိုနေကြတယ်လို့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာဒေါအောင်ဆန်းစုကြည်သမရဖြည့်ကိုကန့်တတ်ထားတဲ့အချက်တွေဖယ်ရှားပေးဖို့လိုတယ်ဆိုတော့ပြင်ဆင်ချက်မျိုးအထူးစရအနေနဲ့လှုပ်လာနိုင်လိမ့်မယ်လို့ထင်လာခင်ဗျာတကယ်လို့ဒီအချက်တွေမပြေနိုင်ဘူးဆိုရင်ရောဘာတွေဖြစ်လာနိုင်တယ်လို့ဆရာအနေနဲ့မှတ်ဆမိပါလဲခင်ဗျာ
ကျွန်တော်တကူးချက်ပေါ်ကတော့အဲ့ဒီ case ကပြန်ပေးနိုင်ရင်ကောင်းတယ်ပေါ့ဗျာဘာဖြစ်လို့ကောင်းလဲဆိုတော့2015ရွေးကောက်ပွဲမှာနိုင်ငံခန့်ဖြစ်ပဲနဲ့အင်းညောညောပြီးပေါ့ကျွန်တော်ရောပြန်ပြေးနေတယ်ဘုဘပြေးရင်မပြေးဘူးကျွန်တော်မဆုံးပြနိုင်ဘူးဘောရလည်းမပြေးဘူးအဲ့ဒါဒီအများစုရဲ့သဘောထားဖြစ်မှာဒီနေရာမှာပြောချင်တာကဒီကိစ္စကိုနိုင်ငံတကာအကြံပေးတော့တိုက်တွန်းတော့တော့ပြည်သားမရှိဘူးစီအားဆိုတဲ့သဘောမျိုးနဲ့ချင်းကတော့ဘူရှုပ်ကုန်တယ်ဗျဒါကဘာလို့လဲဆိုတော့ပြည်တွင်းရေးဖြစ်နေတော့ပြည်ထောင်နိုင်ငံရေးပါတီအဆုံးပြတ်တာအကောင်းဆုံးပဲအဲ့တော့ဒါဘယ်လိုဖြစ်ပြတ်မတော့မသိဘူးဗျာကျွန်တော်လည်းမှန်းဆတာအဲ့ကျွန်တော်ဖြစ်စင်နေတာကတော့ပြင်လိုက်စင်ပါလေပြင်လိုက်ရင်ပူပေါင်းတာအကြောင်းအရာမပြင်နိုင်ဘူးဆိုရတဲ့အဲ့ဒီတက်က2020ရွေးကောက်ပွဲလုံးကလို့ဒို့ဖို့နဲ့တုံ့ပြန်စီရင်အစတော့ crisis ကိုဦးတည်သွားမယ်ဖြစ်တယ်ချုပ်လိုက်တော့ဘယ်ကိစ္စပဲဖြစ်ဖြစ်နှစ်သက်သိရှိကြပါဦးဗျာသိရှိကြလို့ရှိရင်တော့ကျွန်တော်ဒီကနေ့အပြောင်းလဲသိမကောင်းဘူးလို့ထင်တာ
ဆရာဦးကျော်ဝင်းကို RF ကကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့